အမေရိကန်အနေနဲ့ယူကရိန်းကိုစစ်ရေးအကူအညီဒေါ်လာ900ကျော်ထပ်ပို့သွားပေးမယ်လို့အင်ပီတော်ကကြေညာလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းပြည်သူတွေကိုပိတ်မှတ်ထားပြီးမစ်ဆိုင်းအဝေးထိန်းဒုံးတွေချေချေပြန့်ပြန့်မကြာခင်ကပဲပစ်ခဲ့ပြီးမှအမေရိကန်ဘက်ကပထမဆုံးအဖြစ်ဒေါ်လာ925သန်းကူညီဖို့မနေ့ကကြေညာလိုက်တာပါ။ဒါပေမဲ့အခုစစ်ရေးကူညီမှုထဲမှာအရေးပါတဲ့လက်နက်သစ်တွေဒါမှမဟုတ်လေကြောင်းရန်ကာကွယ်စနစ်တွေမပါသေးပဲရုရှားကိုခုခံနိုင်ဖို့အရင်ပေးထားပြီးသားလက်နက်နဲ့ကြီးတွေထပ်ဖြည့်ပေးတာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအခုပေးတဲ့စစ်လက်နက်ပစ္စည်းတွေကမြေပြင်တိုက်ပွဲမှာယူကရိန်းဘက်ကအကောင်းဆုံးအသာစီရစေဖို့တတိတကြီးနဲ့တဆင့်စီဆက်ကူညီနေတာဖြစ်တယ်လို့ရှင်းပြပါတယ်။အခုလိုချိန်မှာဒီထိန်ကာကွယ်ဝန်ကြီးဌာနကလည်းရုရှားအနေနဲ့ပြီးခဲ့တဲ့လကအတင်းစစ်သားစုဆောင်ပြီးယူကရိန်းစစ်အတွက်နောက်ထပ်တပ်သားတွေအခုတိုးပြီးပို့နေပေမဲ့သူတို့ကိုလက်နက်ကောင်းကောင်းတပ်ဆင်ပေးထားဖို့မရဘူးလို့ဒီနေ့ပြောလိုက်ပါတယ်။ဒါအပြင်ဒီတပ်သားတွေအနေနဲ့သူတို့အတွက်ခြေကားအင်ဂျီတွေကိုယ်တိုင်ပတ်စံနဲ့စိုက်ပြီးဝယ်ရမယ့်ပုံရှိနေတယ်လို့လည်းထော်လင်းသတင်းတွေအခြေခံပြီးတင်ပေးတဲ့ Internet Twitter ကနေပြည်ထောင်ကာကွယ်ရေးဌာနကပြောလိုက်ပါတယ်။အခုလိုချိန်မှာတော့ရုရှားသမ္မတကယူကရိန်းမြို့ကြီးတွေကိုပစ်ခဲ့တာကိုကာကွယ်တဲ့အနေနဲ့ယူကရိန်းကိုရုရှားဘက်ကဖျက်ဆီးပစ်ဖို့မရှိတာကြောင့်နောက်ထပ်တိုက်ခိုက်မှုတွေကြီးကြီးမားမားလုပ်ဖို့မလိုတော့ပါဘူးလို့မနေ့ကပြောခဲ့ပါတယ်ခင်ဗျ။